Welcome to the Voice of America in Burmese.
Mingla ba shin Washington myo raw VOA American tan ga ni 2020 pi April 20 ye tinin na ni ne ne khin a season go sa tin thon le ni ba bi. Akhu a yin so tadin nwe ko juma yin jin nai ga tin san ma ba.ဒီကနေ့မနေ့အစောပိုင်းနောက်ဆုံးရသတင်းတွေအရတကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်း2,300,000အထိမြင့်တက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကူးစက်မှုကတဖြည်းဖြည်းတိုးလာနေသေးရှိပါတယ်။ဒါပေမဲ့နိုင်ငံတချို့မှာတော့ကူးစက်မှုနှုန်းပြန်ကျလာတာတွေတွေ့ရပါတယ်။ John Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာရဲ့အစီရင်အရအမေရိကန်ပြည်ထောင်စုမှာသေဆုံးသူပေါင်း4,000နီးပါးနဲ့ယောဂါကူးစက်ခံထားရသူပေါင်း9,400ကျော်ရှိပြီးကမ္ဘာပေါ်မှာယောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေပါတယ်။ဗိုင်းရပ်စ်ကူးစက်မှုစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့တနင်္ဂနွေစီရင်အရနောက်ထပ်အသစ်ကူးစက်ခံရသူပေါင်း16ယောက်နဲ့တောင်ကိုရီးယားနိုင်ငံမှာတော့10ယောက်ရှိခဲ့ပါတယ်။ဒါဟာတောင်ကိုရီးယားအနေနဲ့လအနည်းငယ်အတွင်းပထမဆုံးအချိန်ကူးစက်မှုအသစ်အရေအတွက်စက္ကန့်အောက်ရှိခဲ့ကြောင်းထုတ်ပြန်ကြေညာခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိလူတွေကိုစစ်ဆေးဖို့အလုံလောက်ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်ဒုသမရမိုက်ပန့်စ်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကြားတနင်္ဂနွေနေ့ကအပြန်အလှန်စကားဆက်ထိုးခဲ့ကြပါတယ်။ဒါပေမဲ့လည်းကံရောဂါကြောင့်ပိတ်ခဲ့ရတဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်အလုံသမားတွေကိုလုခငွေပေးနိုင်ဖို့နဲ့နောက်ဆုံးမှပြန်လည်ဖွင့်လွှတ်နိုင်ဖို့ရန်ပုံငွေတွေပုံမှုထောက်ပံ့နိုင်ရေးညှိနှိုင်းမှုမှာတော့သူတို့နှစ်ဦးနှိစက်မှုရှိတယ်လို့ဆိုပါတယ်။တနင်္ဂနွေလောအနှံ့ဗိုင်းရပ်စ်စစ်ဆေးတဲ့ပစ္စည်းကိရိယာတွေရနိုင်ဖို့အရေးအတွက်လုံလုံလောက်လောက်ရှိနေတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအမေရိကန်အစိုးရလုပ်ငန်းအဖွဲ့ကောင်ဆောင်ဒုသမရမိုက်ပန့်စ်က Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့တာပါ။နိုင်ငံတွင်းလုပ်ငန်းတွေပြန်လည်ပြီးတဖြည်းဖြည်းလည်ပတ်ဖို့စဉ်စဉ်ချင်းချင်းစဉ်းစားပြီးမှငကိုအခြေအနေတိုင်းလုပ်ဖို့စတာတွေအတွက်အမေရိကန်အစိုးရရဲ့ပထမအဆင့်ညွှန်ကြားချက်အတိုင်းဆောင်ရွက်ဖို့ဘယ်ပြည်နယ်အတွက်မဆိုဗိုင်းရပ်စ်စစ်ဆေးတဲ့ပစ္စည်းကိရိယာတွေအလုံလောက်ရှိနေတယ်လို့ဖန်စ်ကဆိုပါတယ်။အစိုးရအနေနဲ့ဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးမှုပေါင်းတစ်နှစ်ကို3,000,000အထိလုံနိုင်တယ်လို့မြင်ကြောင်းဖန်စ်ကပြောပါတယ်။ဒါပေမဲ့လည်းဒီမိုကရက်တွေနှံမိုးထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြဿနာအပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ကင်တွယ်ဖြေရှင်းမှုကိုဝေဖန်တိုက်ခိုက်ခဲ့ပြီးဗိုင်းရပ်စ်ကူးစက်မှုကိုစစ်ဆေးတဲ့လုံဆောင်ချက်တွေမှာလည်းနှေးကွေးခဲ့တယ်လို့ထောက်ပြခဲ့ပါတယ်ရှင်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုကောင်းမွန်တဲ့စာတစောင်ရေးသားပေးပို့ခဲ့တယ်ဆိုတော့အမေရိကန်အစိုးရရဲ့ပြောဆိုချက်ကိုမြောက်ကိုရီးယားအစိုးရကငြင်းဆန်ခဲ့ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့မြောက်ကိုရီးယားနိုင်ငံသားရေးဌာနရဲ့ကြေညာချက်မှာသမ္မတထရန့်ရဲ့ပြောဆိုချက်ဟာအခြေအမြင့်မရှိကြောင်းနဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့ဆက်ဆံရေးကိုအမေရိကန်ဘက်ကအခွင့်ကောင်းယူအမျက်ထုတ်တာဖြစ်ကြောင်းစွပ်စွဲဖော်ပြထားပါတယ်။စနေနေ့ကကိုရိုနာဗိုင်းရပ်စ်အခြေအနေနဲ့ပတ်သက်တဲ့အင်ဖြူရာသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ရဲ့မှတ်ချက်ပေးပြောဆိုတဲ့အပေါ်မှာအခုလိုမြောက်ကိုရီးယားဘက်ကတုံ့ပြန်ခဲ့တာပါ။သူကမကြသေးခင်ကပဲမြောက်ကိုရီးယားခေါင်းဆောင်စီကကောင်းမွန်တဲ့စာတစောင်ရရှိခဲ့တယ်လို့ဖြေဆိုခဲ့ပြီးသူတို့နှစ်ဦးကြားမှာဘာပြဿနာမှမရှိဘူးလို့ထရမ်ကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အီတလီကုမ္ပဏီပိုင်ကဘာပတ်အပျော်စီးတင်မောကြီးဟာပင်လယ်မှာ15ဘက်ကြာခီးရှည်ကြီးကိုခုံမောင်းပြီးတဲ့နောက်ဆုံးမှာတော့စိတ်ကန်းတစ်ခုမှစိုက်ကပ်နိုင်မယ့်အခြေအနေရောက်ရှိနေပါပြီ။ Costa Deliciosa လို့အမည်ပေးထားတဲ့အီတလီအပျော်စီးတင်မောကြီးဟာတကမ္ဘာလုံးကို COVID-19 ကပ်ဘေးရောဂါကြီးမပြတ်နိုင်ခင်မှာခီးစဉ်ကိုစတင်ခဲ့တာပါ။ဇန်နဝါရီလအစောပိုင်းကအီတလီနိုင်ငံဗင်နစ်စိတ်ကန်းကနေစတင်ထွက်ခွာခဲ့ပြီးခီးတယ်ပေါင်း1,800ကျော်လိုက်ပါလာခဲ့ပါတယ်။သူတို့ထဲမှာ COVID-19 ရောဂါကူးစက်ခံရသူတယောက်မှမရှိဘူးလို့တင်မောပိုင်ကုမ္ပဏီကတင်းငွေနီနီကပြောပါတယ်။ဒီလိုရှိုးဆော့အပျော်စီးတင်မောကြီးမှလိုက်ပါလာတဲ့စပိန်ခီးတယ်168ဦးဟာတင်းင်းလာနေဘာစီလုံးနားမြို့စိတ်ကန်းကိုစိုက်ကပ်တဲ့အခါမှာတင်မောကနေဆင်းမှုရှိနေပါတယ်။အဲဒီနောက်မှာတော့တင်မောကြီးဟာခီးစဉ်နောက်ဆုံးဖြစ်တဲ့အီတလီနိုင်ငံဂျီနိုဝါမြို့ကိုလက်ထွက်ခွာมาဖြစ်ပါတယ်ရှင
်ဗီယိုရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5.85 နဲ့ဘိုင်းလိုမီတာ190 kHz 5.95တို့ကနေထုတ်လည်ပေးနေပါတယ်ရှင်
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတင်ဆက်ပေးနေပါတယ် တနင်္ဂနွေ AB 19ည17နိုင်ခွဲအချိန်ထိသတင်းထုတ်ပြန်ကြရအခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း112ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်အမျိုးသားကျန်းမာရေးတပ်ခွဲဌာနရန်ကုန်ရဲ့ AB 19ဒုတိယအထုပ်တပ်ခွဲနမူနာ182ဦးနဲ့နောက်ထပ်3ဦးစီမှာ COVID ရောဂါပိုးတွေ့ရှိအတည်ပြုနိုင်တာကြောင့်လက်ရှိအချိန်ထိကူးစက်လူနာပေါင်း112ဦးဖြစ်သွားတာပါကျန်းမာရေးတပ်ခွဲလူနာ188ယောက်စီမှာတော့ရောဂါပိုးမတွေ့ရှိရဘူးလို့ကျန်းမာရေးဌာနကပြောပါတယ်။လူနာနံပါတ်109ကတင်ငန်းကျွန်းမြို့နယ်မှာနေတဲ့အသက်38နှစ်အရွယ်အမျိုးသားဖြစ်ပြီးလူနာနံပါတ်131ကတော့လှိုင်းသားရကအသက်54နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်။သူတို့နှစ်ဦးစလုံးခရီးသွားတဲ့မှတ်တမ်းမရှိသလိုကိုဗစ်လူနာ2ဦးနဲ့ထိတွေ့ထားခြင်းလည်းမရှိခဲ့ပါဘူး။ဘူတရောင်မြို့နယ်ကအသက်63နှစ်အရွယ်လူနာနံပါတ်130ကသာပိုးရှိတဲ့လူနာနဲ့တွေ့ဆုံခဲ့တာပါ။ကျမဤဌာနရဲ့တင်းငွေနေ့အစောပိုင်းသတင်းထုတ်ပြန်ချက်အရပါဆိုရင် AB 19တရက်ထဲမှာတင်ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူစုစုပေါင်း4ဦးရှိပါတယ်ဒီ4ဦးစလုံးကိုတောင်းကလာပါအထူးကုဆေးရုံကိုပို့ဆောင်ကုသသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ယောက်ရှိကြောင်းကျမဤဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစောပိုင်းကာလတုန်းကအတော်ဆွဆွရွကြုံခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာတော့တနင်္ဂနွေနေ့ကယောဂါပိုးထပ်မံကူးစက်သူ10ဦးပဲရှိတဲ့အတွက်ဒါဟာပြီးခဲ့တဲ့လပိုင်းနေ့အတွင်းကူးစက်သူဦးရေ10ခန်းအောက်ကိုပထမအဆုံးရောက်သွားတာဖြစ်ပါတယ်။အခုလိုကူးစက်မှုတွေကြာဆင်းသွားရတဲ့အတွက်ခရီးရန်ဖျားချောင်းတွေအားကစားပွဲနဲ့တက်ဆိုင်နဲ့ကန့်သက်တားမြစ်ချက်တချို့ကိုပြန်လည်ဖြေလျှော့ပေးလိုက်ပါတယ်။ဒီအတောအတွင်းစင်ကာပူနိုင်ငံမှာတော့တနင်္ဂနွေနေ့ကယောဂါပိုးကူးစက်သူ596ဦးထပ်မံတွေ့ရှိခဲ့ပြီးကူးစက်သူစုစုပေါင်း6500ကျော်ရှိသွားပါပြီ။မလေးရှားနိုင်ငံမှာတော့တနင်္ဂနွေနေ့ကယောဂါပိုးရှိသူနောက်ထပ်84ဦးတွေ့ရှိခဲ့ပြီးကူးစက်သူစုစုပေါင်း9300ကျော်ရှိသွားပါပြီ။အလားတူဖိလစ်ပိုင်နိုင်ငံမှာလည်းတနင်္ဂနွေနေ့ကပိုးကူးသူ182ဦးနဲ့တည်ဆုံးသူ12ဦးတိုးလာတဲ့အကြောင်းဖိလစ်ပိုင်ကျန်းမာရေးဌာနကကြေညာပါတယ်ခင်ဗျာ။အပြင်းအထန်နဲ့လင်းနစ်ခွဲကြနေခဲ့ရတဲ့ထင်ရှားတဲ့တရုတ်လူအခွင့်အရေးရှိနေဝမ်ကွမ်ကျန်းဟာလွန်ခဲ့တဲ့နှစ်ပတ်ကပြန်လွတ်လာခဲ့ပြီးကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်14ရက်ကြာတီးကြခွဲနေခဲ့ရကအခုတော့ရက်ပြည့်သွားချိန်မှာဇနီးသားမိသားစုဝင်တွေနဲ့ပြန်လည်စုံစည်းခွင့်မရသေးပဲဖြစ်နေပါတယ်။တရုတ်အာဏာပိုင်တွေဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုရိုးမဲ့အဖွဲ့အကြောင်းပြပြီးရှေ့နေဝန်ကိုနေအိမ်အကျဉ်းချုပ်ဆက်ချထားဖို့ကြိုးစားနေတယ်လို့ဝန်ရဲ့ဇနီးနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်နေကြတာပါ။တရုတ်နိုင်ငံမှာနိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ပေးလို့ရှိပေမဲ့ပြန်လွှတ်ပြီးနောက်ပိုင်းနေအိမ်အကျဉ်းချုပ်ချတာဒါမှမဟုတ်အသွာလာကန့်သက်တာတွေဆက်လုပ်တာကြောင့်ဒါဟာတကယ်ပြန်လွှတ်ပေးတဲ့သဘောမဟုတ်ဘူးလို့နယူးယောက်မြို့ဥပဒေပညာရှင်တူကပြောပါတယ်လူအခွင့်အရေးရှင်နေဂျန်ချန်ယောင်းဆိုရင်လေ2009ဖေဖော်ဝါရီလထဲမှာအကျဉ်းထောင်ကပြန်လွှတ်ပေးလိုက်ပေမဲ့လူညွန်ရေးတပ်ဖွဲ့တွေကသူ့ကိုခီနန်းကရွာကိုပြန်ခေါ်သွားပြီး24နိုင်လုံးလုံးအမြဲစောင့်ကြည့်နေခဲ့တယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်အနေနဲ့ကြောင့်အထူးတင်းကျပ်ထားတဲ့ကြားပဲအီစတာပွဲတော်ကို Orthodox Christian ဘာသာဝင်တချို့ကကျင်းပကြပါတယ် Orthodox ရဲ့ဒီနှစ်အတွက် Easter ပွဲတော်ဟာAB 19ရဲ့တနင်္ဂနွေနေ့မှာကြားရောက်တာပါ။တချို့ဝှပြုဆူတောင်းသူတွေကတော့တက်ဆိုင်ရာကျန်းမာရေးဌာနနဲ့ဘာသာရေးခေါင်းဆောင်တွေထုတ်ပြန်ထားတဲ့အမိန့်ကိုမလိုက်နာပဲလူကိုယ်တိုင်တက်ရောက်တဲ့ဝှပြုဆူတောင်းပွဲတွေကျင်းပခဲ့ကြပါတယ်။အထူးသဖြင့် Orthodox Christian တွေအများဆုံးရှိတဲ့ Russia နဲ့ Ukraine နိုင်ငံတွေက Saint Petersburg နဲ့ Kiev မြို့ကြီးတွေမှာ AB 18ရဲ့ညပိုင်းကစလို့ Easter ပွဲတော်ကျင်းပကြပြီးရုပ်သံနဲ့ online media ကတဆင့်ထုတ်လွှင့်ပါတယ်။ Russia နိုင်ငံမှာတော့Orthodox ခေါင်းဆောင်တွေကသူတို့ဘာသာဝင်တွေရဲ့ဖျားเจ้าတွေကိုဖိတ်ထားပြီးလူမစုကြဖို့ညွှန်ကြားခဲ့ပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကတော့သမ္မတပူတင်ဟာသူ့သမ္မတအိမ်တော်မှာပဲနေရင်ဝှပြုဆူတောင်းခဲ့တယ်လို့ဆိုပါတယ်။ဂျော်ဂျီယာနိုင်ငံမှာတော့ Easter ပွဲကျင်းပရေးနဲ့ပတ်သက်လို့အကြီးအကျယ်အငင်းပွားခဲ့ကြပြီးအစိုးရနဲ့ဘာသာရေးခေါင်းဆောင်တွေကခွင့်ပြုပေးလိုက်တာကြောင့် Easter ပွဲတော်ကိုနေဝင်ခြင်းကဆလို့မိုးတောက်ချိန်ထိဝှပြုဆူတောင်းခဲ့ကြပါတယ်ခင်ဗျာ။
ဒီနေ့မှနေမနေ့ကနောက်ဆုံးရသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးသတင်းပေးပို့ချက်ဆက်သွယ်မြင်းမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
ကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေပေါ်မှာစိုးရိမ်နေကြတဲ့အကြောင်းကိုသောရရှင်တွေကိုပြောပြပေးကြပါတယ် ဒီကနေ့နေ့စောပိုင်းထိကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့လူပေါင်းတရာကျော်ကူးစက်ခံထားရတဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်ပြန့်ပွားမှုကိုကာကွယ်ရေးအစီအမံတွေကိုထိထိရောက်ရောက်ချမှတ်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေနဲ့လူထုကြားလိုလားနေကြပါတယ်အထူးသဖြင့်ကတော့ပြပခီးသွားရာဇဝင်မရှိပဲရောဂါပိုးရှိရတဲ့တွေကနေတဆင့်ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်
ကာကွယ်ရေးအစီအမံတွေကိုစနစ်တကျပြင်ဆင်ထားဖို့တိုက်တွန်းနေကြတာပါအခုဆိုရင်တော့တကြံကာလအတွင်းနေအိမ်တွေထဲမှာပဲနေဖို့ညှိနှိုင်းထားတဲ့ရက်ကုန်ဆုံးတော့မှဖြစ်တာကြောင့်လူတွေအပြင်ထွက်ရာကနေရောဂါကူးစက်မဲ့အန္တရာယ်တိုးလာမှာကိုရှင်းနေတူဦးဖြစ်တဲ့ကိုစိုးမိုးမြင့်တို့လိုရန်ကုန်မြို့ကနေကစိုးရိမ်နေပါတယ်ရန်ကုန်ရဲ့အခြေအနေကတော့မနက်ဆန်က20ရင်းနေဆိုတော့လေရုံးစောက်ဖွင့်ပြ ရယ်ပတ်စကားရေးပေါ်မှာတော့လူမရှိဘူးပြီးတော့အကျင်မှလူရယ်လို့တော့အဲ့ဖြန့်နေတာကိုဒီနေ့ရှိတော့မရှိသေးဘူးဒါပေမဲ့တခုရှိတာကလူတွေကကြောက်တာတော့ကြောက်တယ်ဒါပေမဲ့ကိုယ့်ရဲ့စာဝတ်နေဒါမှမဟုတ်ကိုယ့်ရဲ့နေမှုထိုင်မှုကိုပြောင်းလဲခြင်းသေးတဲ့အနေအထားမရှိကြသေးဘူးဗျ။ကိုယ့်ရဲ့ဘက်ကပတိဖို့ပြီးတော့ဒီစေုံကလာတော့မှပဲသူကကြောက်မဲ့နေသားကြီးချို့ရံရှိရဲ့ဗျ။စေုံဆိုတဲ့ရက်ကိုတိုးလိုက်မယ်ဆိုရင်တော့ကျွန်တော်တို့အောက်မိလိုက်မယ်လို့တော့ကျွန်တော်ကတော့မြင်တယ
်။ဒီလိုရေကုန်မျိုးကလည်းစိုးရိမ်နေသလိုပဲလုပ်ငန်းရှင်တွေဘက်ကလည်းစိုးရိမ်မှုရှိပါတယ်။မြန်မာနိုင်ငံကလုပ်ငန်းရှင်တယောက်လည်းဖြစ်မြန်မာနိုင်ငံကစံစဘာအသင်းချုပ်တာဝန်ရှိသူလည်းဖြစ်တဲ့ဒေါက်တာဆိုးထွန်းကလည်းလူတို့ကြားမှာကူးစက်မှုမဖြစ်အောင်လို့မဖြစ်မနေလုပ်ငန်းဝင်ပြန်ဝင်ရမယ်လို့သားတွေအတွက်လည်းအနေမဖြစ်အောင်ဘ ਹੁ အစိုးရကနေစနစ်ကျတဲ့ညွှန်ကြားချက်တွေနဲ့အောက်ခြေအဆင့်ထိတိတိကျကျကင်တွဲတင်တယ်လို့ပြောပါတယ်
။လက်ရှိနေတာတော့ဒီနေ့ကြီးပေါ့နော်19ရက်နေ့ကြီးကကျွန်တော်တို့ဆင်မှာတာပုံမှန်တကြံရုံးမရက်ဖြစ်နေတဲ့ကြောင့်မူတော့လူတွေတော့များများအပြင်မဆွဲကြဘူးပေါ့နော်။ဒါလည်းကျွန်တော်တို့ကစောင့်ကြည့်ရမှာဒီလကုံရှင်းရတဲ့ဘက်ပေါ့နော်ဒီလကုံဒီစောင့်ကြည့်ဖို့တို့တာပေါ့နော်နောက်တစ်ခုသတိထားမှာကျွန်တော်လည်းရှိဆိုရင်ဘူဝါနေရောချုပ်မိတ်ရောထုတ်ပြီးတယ်ဆိုင်ဆိုင်အတိုင်းနဲ့ပြန်စုအားထုတ်လို့နောက်ချိန်မှာတော့ quality တွေရှိတော့ဒီနေရာနဲ့ဒီနေရာကြားမှာရက်ွက်ကြည့်အောင်ဆိုရင်လည်းဒီအခြေခံဒီလူတွေကနေစင်္ကာပြီးရှင်းပါတွေဆုံးဖြတ်ကြတော့နော်အဲ့တော့အဲ့ဒါလေးတော့ကျွန်တော်ပြန်ပြီးသတိထားဖို့လိုလို့လည်းမြင်တာပေါ့ဒီကျွန်တော်ဖြစ်နိုင်တော့ဒီလိုပုံစံရှင်းနေတတ်တာလေအညဉ့်ရည်ထုတ်ပေးနိုင်လို့ပူကောင်းတယ်
။သူတို့ကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုလူတွေအိမ်ထဲမှာပဲနေဖို့ညှို့ကြားချက်ရက်တဲ့ဧပြီလ20ရက်နေ့အတွက်သူစိုးရိမ်မိနေတယ်လို့ပြောပါတယ်
။တော့ဘူးဆိုလည်းကျွန်တော်စပြီးသေးတယ်နော်၃ဘက်လောက်မှာဆရာကျော်ဆိုတာတော့ပြေးကြတာကတော့ကနေဒီ local station ပေါ့နော်အဲ့ဒါကတော့လည်းမသိသေးကြပေါ့ဒါတို့ဒီအနောက်နှစ်ဘက်လောက်မှာတော့အများကြီးထပ်ပြီးတော့ပြေးလာနိုင်သေးတယ်လို့ဆရာပြောတော့ဘူးယူစားနေတယ်နော်အဲအဲ့ချက်မှကိုမပေါင်းတတ်နိုင်ခြင်းချူလူသေးချင်းတူးချင်းကြီးရပဲတောင်းယူပြီးဆောင်ရမယ်လို့ထင်နေတယ်ဒီတစ်ခါတော့အဲမနေ့ကဆိုလို့ရှိရင်လုပ်ငန်းငယ်တချို့တွေလည်းပြန်ပြီးဝင်ရဖို့ရှိတာပေါ့နော်တမိုင်းဝင်ကဏ္ဍနဲ့အဲအစိုးရရဲ့ဝင်ကြေးတွေစီတီတကြတိုင်းနာပြီးအပြင်ဆက်မတောင်းရင်းဆိုရတာလိုကယ်ဆက်စရှင်ပြက်ကနေတက်ခုဆက်ပြီးဖြည့်စီတော့တဲ့အဲချစ်လာနေတာပေါ့ကားကုန်နေတာပေါ့နော်ဒါကြောင့်မို့လူတိုင်းဒီတိုင်းတူးချင်းကိုကြည့်ပါအဲဒီဟုံးလောက်ကောင်းဒါလေဒီစင်ကြားရဲ့အတိုင်းလေတိုင်းနာဖြေကြပါလေအကြံပြုအောင်ပါနော
်ကိုဗစ်ကရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်ကလုံးမှာတော့ရန်ကုန်မြို့ပါဝင်မြို့ကြီးချုံမှာညမထွက်ရအမိန့်လေးဒုစုလူဝေမလုပ်ဖို့အမိန့်ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမုံကဆက်သွယ်မြင်းမြတ်တင်ပြပေးခဲ့တာပ
ါဖိုင်နယ်မှာကျမ်းမာရေးဝန်ထမ်းတွေနှာခေါင်းစည်းမျက်နှာဖုံးတွေပြန်သုံးလို့ရအောင်ပိုးတက်တဲ့စက်ကိုထိုင်းသူတွေတီတီတီထွက်လိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်ကျွန်တော်ရန်နိုင်ပါထိုင်းနိုင်ငံကသူ့တွေပြည်တွေနဲ့ပရိုက်တာပါလုပ်တဲ့စီးပွားရေးကုမ္ပဏီတို့ပေါင်းပြီးထိုင်းနိုင်ငံကကျန်းမာရေးဝန်ထမ်းတွေအတွက်နှာခေါင်းစည်းမျက်နှာဖုံးတွေကိုပိုးတက်တဲ့စက်ကိုတီထွင်ထုတ်လုပ်ခဲ့ကြပါတယ်။ဒီစက်မှာခရမ်းလွန်အယောင်ကြီးနည်းပညာကိုသုံးထားပြီးဒါက novel coronavirus ရဲ့ protein နဲ့ bacteria တွေကိုသိစေနိုင်တဲ့အတွက်ကျန်းမာရေးဝန်ထမ်းတွေအနေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေကိုပြန်အသုံးပြုနိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံအပါဝင်ကမ္ဘာတစ်ဝှမ်းမှာ virus ကိုကာကွယ်နိုင်ဖို့အတွက်နှာခေါင်းစည်းပါဝင်ရောဂါကာကွယ်ပစ္စည်းတွေအများအပြားด้วยนี่ล่ะบ
อกลังสี UVC ด้วยความยาวคลื่นที่เราใช้คือ256นาโนเมตร
250นาโนเมตรกว่าก็นี่เพียงเราอยู่โตบีไวรัสเนี่ยโปรตีนเนี่ยแบคทีเรียก็ตัดติดตาครับเราก็ดีเสร็จมาเราต้องทําไปเราเลยได้ด้วยซีเกนยาอะคงปุ่นในนักข่าวทีนี้ยูยูนักข่าวทีนี้เนเน่ดุเลยชื่อถูกในนักข่าวทีนี้5นาทีหลังจ้า
ไม่มีเลยนะ SOS COVID-19 ไตเชยซีมันเกงโนนําไปท้าได้ดีซีมันเกงก็ไทยနိုင်ငံมาโคโรนาไวรัสไซเช่พို့ด้วยโลอัดนี่ในนักข่าวทีเนี่ยนะพงပိုးတက်တဲ့ဆက်ပထမအတုပ်ကိုဧပြီလ15ရက်နေ့ကထုတ်လုပ်လိုက်ပါတယ်။ဒီစီမံကိန်းရဲ့ရည်ရွယ်ချက်ကတော့ N95 နဲ့ခွဲစိတ်ခံသုံးနှာခေါင်းစည်းမျက်နှာဖုံးတွေနည်းနေတာကြောင့်
virus အနေနဲ့ဆိုင်နေရတဲ့ဈေးဝန်ထမ်းတွေကိုကူညီဖို့အတွက်ဖြစ်တယ်လို့ဒီစီဇန်ကိုစတင်လှုပ်ဆောင်လိုက်တဲ့ Nimit Prasad Dhamrao ကပြောပါတယ
်การใช้หน้ากากในยุคนี้มันต้องกลับมาสู่สิ่งที่เราเป็น new normal
ผู้ใหญ่บางทีเจอเรายังใส่ได้ในที่นี้ก็ติดไปเราในงานมาณคองซีเนี่ยนะพวกเราตะละกูตะตะเสียกู3000รอบนี้เลยตัวเนี่ยเจ้าเราในเนี่ยณคองซีอยู่เปลี่ยนตัวหมดเลยป่ะจิตนาก็อุดโลมาณคองซีเนี่ยนะพวกนี้กูอลงลงไม่ย่าราเลยลาหลูได้ณคองซีเนี่ยนะพวกนี้ก็จําไว้ว่านั้นต้องปูยอดรอบเอาอี้ไม่เปลี่ยนอยู่จ้ะป่ะถ้าเจ้าเสียวงในเนี่ยณคองซีเนี่ยนะพวกนี้กูไม่สนใจจ้ะบาเนี่ยเปลี่ยนต้องหลุอย่างเราหลุดทาไป
SARS COVID-19 တိုက်ဖျက်ရေးစီမံကိန်းကဒီဆက်တွေကိုစိုးရဈေးရုံတွေကိုရောပုဂ္ဂလိကဈေးရုံတွေကိုပါငွေကြေးမယူဘဲနဲ့လကားပေးသွားဖို့အစီအစဉ်နေပြီးတော့ဈေးရုံ300ကျော်ကစီရင်ပေးထားပါတယ
်။လက်ထောက်ဝတ်ထားသူ free ဟဲ့ให้โรงพยาบาลรัฐและโรงพยาบาลเอกชน
COVID-19 ရောဂါကူးစက်ခံထားရတဲ့လူနာတွေတယောက်ကူတာနေတဲ့ပြည်သူဈေးရုံတွေနဲ့ပုဂ္ဂလိကဈေးရုံအားလုံးကိုအလကားပေးသွားဖို့ဒီဆက်တွေကိုကျွန်တော်တို့တည်ထွင်ခဲ့တာပါ။
ထိုင်းနိုင်ငံရဲ့လူလူကျန်းမာရေးဝန်ကြီးကတော့ဗုဒ္ဓဟူးနေ့ကနှာခေါင်းပြည့်မြတ်ဖုံပိုးသက်တဲ့ဆက်35လုံးကိုရရှိခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြီးခဲ့တဲ့ဇန်နဝါရီလကစတင်ဖြစ်ပွားခဲ့ခြင်းကစပြီးအခုချိန်ထိရောဂါပိုးကူးစက်ခံရသူ2600ကျော်ရှိပြီးသေဆုံးသူ46ဦးထပ်မံနေရှိပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
။အခုဆက်ပြီးဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့တည်ထားသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်အနေနဲ့သူနဲ့တွဲပြီးရွေးကောက်ပွဲဝင်မယ်ဒုသမ္မတလောင်းဖြစ်သူတို့ကိုရွေးချယ်နိုင်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်ဂျိုးဘိုင်ဒန်အတွက်သူနဲ့အတူ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်မယ်ဒုတိယသမ္မတလောင်းရွေးချယ်ရတာဟာအခုလိုကိုရိုနာဗိုင်းရပ်စ်ကရောဂါစိုက်နေတဲ့အချိန်မှာပုံမှန်ချိန်တွေထက်ပိုပြီးတော့အရေးကြီးလာတဲ့အကြောင်း Brian Baden သတင်းပေးပို့ထားတာကိုပြောပြပေးမှာပါကျွန်မများသတင်းအောင်ပါရှင်ဂျိုးဘိုင်ဒန်ကဒုသမ္မတလောင်းဖြစ်အမျိုးသမီးတစ်ယောက်ကိုရွေးမယ်လို့ကြေပေးထားတာမို့အမျိုးသမီးအထက်လွှတ်တော်အမတ်တစ်ယောက်ကိုရွေးလိမ့်မယ်လို့အများစုကခန့်မှန်းကြပါတယ်။ဒါပေမဲ့လည်းအမေရိကန်မှာ COVID-19 ကပ်ရောဂါကျရောက်လာတဲ့အခါမှာတော့ကျန်းမာရေးနဲ့စီးပွားရေးအခြေတဲကိုဖြေရှင်းနိုင်မယ့်အတွေ့အကြုံရှိတဲ့ပြည်내အုပ်ချုပ်ရေးမှူးလူမျိုးတွေကနိုင်ငံရေးရဆက်ဆောင်မှုရှိတာထက်ပိုပြီးတော့အရေးကြီးလာပါတယ်။သမ္မတဟောင်းအိုဘားမားကတော့ဒုတိယသမ္မတဖြစ်သူရွေးချယ်ခဲ့တဲ့ဂျိုးဘိုင်ဒန်ရဲ့အတွေ့အကြုံနဲ့စိတ်နှေးစိတ်ထားကိုအခုလိုချီးကျူးပြောဆိုခဲ့ပါတယ်။
Choosing Joe to be my vice president was one of the best decisions I ever made.
Joe Biden ကိုဒုတိယသမ္မတဖြစ်ရွေးခဲ့တာကကျွန်တော်ရဲ့ဆုံးဖြတ်ချက်တွေကအကောင်းဆုံးဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။နောက်တော့သူကကျွန်တော်နဲ့အရင်းနှီးဆုံးမိတ်ဆွေတစ်ယောက်လည်းဖြစ်လာခဲ့ပါတယ်လို့ပြောပါတယ်။ Coronavirus ကရောဂါကြောင့်နိုင်ငံနဲ့အဝန်စီးပွားရေးလုပ်ငန်းတွေကျဆင်းနေတဲ့အချိန်မျိုးမှာ Biden အနေနဲ့သူနဲ့အတူလက်တွဲလှုပ်ဆောင်ရမယ်ဒုသမ္မတနေရာမှာဒီလိုအခက်အခဲတွေကိုကင်တွယ်ဖြေရှင်းနိုင်မယ်အတွေ့အကြုံရှိတဲ့သူကိုရွေးချယ်ဖို့အလားအလာရှိတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်။Elizabeth Town colleague နိုင်ငံရေးသိပ္ပံပါမခါ Kylie Cobb ကတော့
You really have to think about policy going forward. This is going to be
သူနေနဲ့ရှေ့ဆက်မဲ့မူဝါဒတွေကိုထည့်စင်စားဖို့လူကိုလိုပါတယ်။ဒါကစီးရုံးရေးမှာတကယ်ကိုအရေးပါတဲ့အချက်ပါ။အခုရင်ဆိုင်နေရတဲ့ပြဿနာတွေကိုပြင်းနေအဆင့်ဒါမှမဟုတ်နိုင်ငံတော်အဆင့်လောက်ထိဖြေရှင်းနိုင်တဲ့အတွေ့အကြုံရှိတဲ့သူတယောက်ယောက်ပဲဖြစ်တင်ပါတယ်လို့ပြောပါတယ်။ဒုသမ္မတနေရာမှာအမျိုးသမီးတူကိုရွေးချယ်သွားမယ်လို့ကြေညာထားတဲ့ဘိုင်ဒန်ကအသက်89နှစ်ရှိနေပြီဖြစ်တဲ့အတွက်ဒုသမ္မတဖြစ်တော်ဝင်ယူမဲ့သူကလုပ်ငန်းဆောင်တာတွေကိုချက်ချင်းလွှဲပြောင်းယူနိုင်တဲ့အရေးချင်းရှိသူတယောက်ဖြစ်ဖို့လဲလိုပါတယ
် No country can succeed economically in the 21st century by continuing to keep women behind. ဒုသမ္မတတွေက
ဒီလိုပဲလုပ်နေနေစရာဘူးမှာစီးပွားရေးအရာမအောင်မြင်တဲ့နိုင်ငံမရှိပါဘူးအတိအញ្ញနဲ့စွန့်ရင်တစ်ခုပေါင်းတာပါလို့ဘိုင်ဒန်ကပြောတာပါဒုသမ္မတလောင်းနေရာမှာထိတ်ကပြေးနေတဲ့သူအမျိုးသမီးတွေကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကမလာဟဲရစ်မင်းနီဆိုတာအထက်လွှတ်တော်မှအေမီကလိုဘူချာနဲ့မန်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်မှအလစ်စဘက်ဝဲရန်တို့လည်းပါဝင်ပါတယ်ဒါပေမဲ့အလယ်နဲ့ဝါဒီဘိုင်ဒန်နဲ့အခမဲ့ကျန်းမာရေးဆောင်ရှားမှုနဲ့အခမဲ့ကောလိပ်ကျောင်းစီတွေကိုပေးဖို့အားပေးထောက်ခံတဲ့မန်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အလစ်စဘက်ဝဲရန်တို့ကြားမှာသဘောထားကွဲလွဲမှုတွေရှိနိုင်ပါတယ်ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်ကမလာဟဲရစ်ကိုရွေးမယ်ဆိုရင်တော့အဓိကမဲဆန္ဒရှင်တွေဖြစ်တဲ့ African American တွေရဲ့ထောက်ခံမှုကိုရမှာပါ။တချို့ African American အတိုင်းဝိုင်းတွေကတော့ Georgia ပြည်နယ်လွှတ်တော်အမတ်ဟောင်း Stacey Abrams ကိုရွေးဖို့လှုံ့ဆော်တိုက်တွန်းနေပါတယ်။2018ခုနှစ်ပြည်နယ်အချုပ်ရည်မှုရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ Abrams ဟာအတွေ့အကြုံမျိုးပင်မဲ့သူ့ကိုရွေးရင်တော့မဲအရေးအတွက်ပို့ပြီးတော့တိုးလာနိုင်ပါတယ်။Democracy in Color podcast ka a season did set to Steve Phillips ka.
Stacey's strengths offset and balance out Biden's weaknesses.
ဒီစမအားသာချက်ရှိတဲ့ဒါဘိုင်ဒန်ရဲ့အားနည်းချက်ကိုညှိပေးသွားနိုင်တယ်။စီစီကလူတွေကိုစိတ်တက်တက်ကြွလာအောင်လုပ်နိုင်တယ်လို့ African American တွေမဲထွက်ပေးချင်လာအောင်လုပ်နိုင်တဲ့အရေးချင်းလဲသူ့မှာမှတ်တမ်းမှတ်ရနဲ့ရှိနေပါတယ်လို့ပြောပါတယ်။ ပြည်နယ်အဆင့်မှာတော့ဒီမိုကရေစီအနိုင်ရဖို့လိုအပ်တဲ့အနောက်အလယ်ပိုင်းမစ်ရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ဆန်ဝစ်မာကလည်းလက်တလုံးမှာသူ့ရဲ့ကာယောဂအရေးကံတွေ့မှုတွေကြောင့်လူကြိုက်များလာပါတယ်။နောက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့သူကတော့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူး Michelle Lujan Christian ဖြစ်ပြီးစပိန်စကားပြော American တွေကိုဆွဲဆောင်နိုင်သူပါ။ Joe Biden အနေနဲ့သူ့ရဲ့ဒုတိယသမ္မတလောင်းဟာတိုင်းပြည်ကိုအုပ်ချုပ်ဖို့အရေးချင်းရှိသူဖြစ်တယ်လို့ Democrat Party ဝင်တွေကိုဆွဲဆောင်စည်းရုံးနိုင်သူတယောက်ဖြစ်တယ်ဆိုတဲ့အချက်တွေပေါ်မူတည်ပြီးရွေးချယ်သွားဖို့ရှိပါတယ်ရှင်။
COVID-19 ရောဂါဆိုင်ရာရေးဖို့အခြေအနေတမတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲရေးဖို့အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အဲ့တော့ဆက်သွယ်ဖို့အတွက်ချိတ်ဆက်နေတယ်လို့ယူဆရတယ်ပေါ့လောလောဆယ်သူတို့တွားနေတယ်မြေပုံအရာတို့တော်လည်းဒါနဲ့ပတ်သက်ပြီးသတင်းချက်လက်တွေကိုတော့အတိအကျကျမတို့ဘယ်အင်တာနက်ဘယ်ဝက်ဘ်ဆိုက်မှာမှဘယ်ဌာနမှာမှတောင်းယူလို့မရတဲ့အခါပို့ပြီးမှအခက်အခဲရှိပါတယ်နောက်ခါကျတော့ဒီဒေတာခံလွတ်တော်ကိုယ်စားလှယ်တွေကိုတွားမိတဲ့အခါမှာလည်းလွတ်တော်ကိုယ်စားလှယ်တွေကလည်းဒီတပိုင်းတပိုင်းကလေးတွေပဲရှိပြီးသူတို့စီမှာဒီလမ်းကြောင်းဟာဘယ်လောက်ထိဆက်သွားမလဲဘယ်လောက်ထိထိခိုက်မလဲဘယ်သူတွေကဘာကိုရောင်းဝယ်ကူးစက်လမ်းရောင်းဝယ်မှာလဲပြီးတော့ဒေတာခံတွေစီမှာဘယ်လိုထိခိုက်မလဲဆိုတာကိုမစင်စားကြသေးတဲ့အချိန်မှာဒီအကောင့်ထည့်ဖို့မှုကချက်ချင်းဝင်လာတာဖြစ်တယ်။နောက်ဒုတိယတစ်ခုကတော့ဒီလမ်းလို့ပြောတဲ့အခါမှာရေချောင်းလမ်းလည်းပါဝင်ပါတယ်။ရေချောင်းလမ်းကကျတော့ဒီ ARVD မြစ်ကိုအသုံးချပြီးတရုတ်နိုင်ငံကကုန်စည်တွေကိုဒီပင်လယ်ဝအထိပို့ဆောင်မှုအတွက်ဖြစ်တယ်လို့သိရတယ်။အဲ့တော့ဒီ ARVD မြစ်ကြောင်းဟာလောလောဆယ်ဒီနွေရာသီမှာဆိုရင်ဒါတော်တော်လေးကိုရေတိမ်ပါတယ်။မွေးရာသီမှာကျတော့ဒီရေကအများကြီးကဘာတွေကိုတိုက်စားနေပြန်တယ်ပေါ့။အဲ့တော့ဒီရေကိုဒီအမြင်လမ်းဒီကုန်စည်ကိုတန်းဆောင်လို့ရအောင်ပြည်ပြည်မုံမှန်မှုအတွက်ဆိုရင်ရေချောင်းကိုဘယ်လိုထိမ့်သိမ်းမလဲ။ဒါဟာတဘာဝပတ်ဝန်းကျင်ကိုဘယ်လိုထိမလဲပြည်မြကံပေးရကျေးရွာကျေးမြို့နယ်တွေကိုဘယ်လိုထိခိုက်မလဲပြည်တော့ဒီမှာဟာမိုနီဖြစ်နေတဲ့ဒီအဲတဟဇာတာဖြစ်နေတဲ့ဒီအဲမြစ်တောင်တချောက်ကိုအမိပြုပြီးမှဆိုက်ပြိုးနေတဲ့နေရာတွေကိုဘယ်လိုထိခိုက်မလဲဆိုတာမသိနိုင်သေးဘူးရှင်။ဒါကြောင့်မို့လို့စိုးရိမ်မှုဖြစ်ပါတယ်။ထုံကြီးတူဆိုတာဒီရထားလမ်းကလည်းဘယ်နေရာတွေကိုဘယ်လိုဖောက်သွားမလဲဆိုတာမသိတဲ့အခါကျတော့ထောက်မယ်လို့နေပြီးတော့မှဆွေးနွေးတယ်လို့ကြားပေမဲ့ကျမတို့ဟိုမှာကကျတော့လက်တွေ့မှာဘယ်သူတွေထိခိုက်မလဲဆိုတာအကြည့်ကြမသိရသေးရှင်။
ဟုတ်ကဲ့ဆောလမ်းပန်းဆက်သွယ်ရေးအတွက်ဒေသခံများကြိုးဆိုပေးမယ်သူတို့ပြင်ချင်တယ်ပေါ့နော်ဒီဘာတွေလုပ်မယ်ဆိုတာကိုအကုန်လုံးသူတို့ချပြစေချင်တယ်အခုကဆက်တော့ပုံစံလေးတွေကိုယ်တိုင်ကမသိသေးဘူးဆိုတော့ဟိုဆုပ်ရင်လည်းဆိုလဲဆုပ်ရင်ပြပေါ့နော
်
နောက်ဒီတဲအခုလမ်းပန်းဆက်သွယ်ရေးပြီးတော့ဒီခေါ်ရင်းပေါ့နော်အဓိကဒီမြေဆောင်ချေစီမံကိန်းပေါ့ဒီရက်ချက်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုကချင်ဒေသခံဒီပေါ့နော်အဖွဲ့အစည်းတွေကလည်းအကုန်ဟိုအခုတရုတ်သမားရှိတဲ့နေရာစာရေးပြီးပို့ပြီးတော့ဒါလေးပြည်တိုင်းညှဆိုင်ဖို့ဆိုတော့ဟိုပြောနေကြပါတယ်ဆိုတော့ဒီမြေဆောက်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုတည်းကရင်းမဲ့ဟိုပေါ့နော်ဒေတာကံတွေစိတ်ပူနေတာလည်းလက်ပြပြပေးပါ
ဟုတ်ကဲ့ဒေတာခံတွေတင်ကဘူးတနိုင်ငံလုံးစိတ်ပူနေတာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုရင်ဒီ ARVD ဟာမြန်မာနိုင်ငံရဲ့တခုတည်းသောမြစ်မကြီးပြီးတော့ ARVD မြစ်ဝမ်းဒေတာလို့ပြောလို့ရှိရင်မြန်မာနိုင်ငံမြေပုံရဲ့65ရာခိုင်နှုန်းရှိနေပါတယ်အဲ့ဒီ65ရာခိုင်နှုန်းစလုံးထိခိုက်ဖို့အတွက်ရှိပါတယ်ဘာဖြစ်လို့လဲဆိုရင် ARVD မြစ်စုံတစ်ခုခုဖြစ်သွားသည်ရှိတော့ဒါပြတ်သွားနိုင်တယ်ပြီးတော့ဒီဥစ္စာဟာလည်းပဲဒီမြန်မာနိုင်ငံရဲ့လျှက်စစ်လိုအပ်ချက်တွေမဟုတ်ပဲနဲ့ပြုတ်နိုင်ငံရဲ့စစ်ပွားရေးညှိနှုံးနိုင်မှုအတွက်အသုံးချတယ်လို့ဖြစ်နေပါတယ်ဒါကြောင့်မို့လို့မြန်မာနိုင်ငံအတွက်သာလိုအပ်မယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့ဒီမြင့်ငယ်ချောင်းငယ်တွေစီကနေပြီးတော့ရရှိတဲ့ဒီလျှက်စစ်တွေဟာကျမတို့အတွက်ဖူးလုံပါတယ်ဥမာကချင်ပြည်နယ်ဆိုရင်တစ်ခုတည်းသောဒီလျှက်စစ်ပူချနေတဲ့ပြည်နယ်ဖြစ်တယ်တိုးတော်လည်းပဲကျမတို့လျှက်စစ်ကြီးမလင်းတာဟာဒီဒါတိုင်နေဒါအားပေးလိုက်နေကိုမဆွဲနိုင်တဲ့အတွက်ကြောင့်မလို့ညီမလင်းတာတာဖြစ်တယ်ပေါ့အခုလောလောဆယ်တော့ဒီတာပိန်ကရေအားလျက်စစ်ကကိုတော့ဒီမြစ်ဒီအဲ grid tag ကို national grid tag ကိုထည့်တယ်လို့ပြောတယ်ပေါ့နော်တိုးတော်လည်းပဲဒီအမျိုးတနိုင်ငံလုံးကိုဖြန့်ချီဖို့အတွက်ဆိုရင်တာပိန်လို့တော့မဟုတ်အဲ့ဒီထက်ငယ်တဲ့မြင့်ငယ်ချောင်းငယ်တွေစီကနေထုတ်တာနဲ့တောင်ကျမတို့ကောင်းကောင်းမွန်မွန်ထုတ်ကုန်အတွက်ပါလုံလောက်ပါတယ်အဲ့တော့ ARVD ကိုမထိဘူးပြီးလို့ရှိရင်တော့ ARVD မြစ်ဆုံနဲ့ဒီ ARVD corridor တစ်ခုလုံးကိုကျမတို့ဆောင်ကြည့်ဖို့လိုအပ်တယ်တနိုင်ငံလုံးရဲ့အဆက်တွေးကြောဖြစ်တဲ့အတွက်ကြောင့်ပါ
ဟုတ်ကဲ့ပါအခုဟိုရင်းပေါ့နော်ဒီလမ်းပန်းဆက်သွယ်ရေးရောအခုဒီရမ်းရဲ့စိတ်ကံကမှာရောတချင်လူလူကတနိုင်ငံလုံးတက်ပါဆိုးရင်ရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကဒီတရုတ်ကဂျင်းကြီးနှုတ်လာမှုတွေမှာအဓိကကသူကစီးပွားရေးဇုံတွေလောက်ကိုပါပါတယ်ဒီထဲမှာဆိုလို့ရှိရင်ဟိုကမ်ပိုင်းပြီးတော့စီးပွားရေးဇုံနဲ့တော့ဟိုပါပေါ့နော်မြစ်ချီနာစီးပွားရေးဇုံပေါ့ဆရာဒီစီးပွားရေးဆောင်တခုကအဓိကဒီမြချင်းနာဒီကချင်ပြည်နယ်ထဲမှာအခြေချပါပါဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လောက်ပူပါမှုလေးဟိုရှိနေရပါလဲ
ပြောပြစီးပွားရေးဆောင်တွေမှာလည်းအခုချိန်မှာတော့ဘယ်လောက်မြေကအကွက်အကျဲကိုခိခိုက်မလဲဆိုတာကိုလည်းသိပါပြီတိုးတော်လည်းပဲတခြားသောလုပ်ငန်းတွေနဲ့တန်းတူပဲဒီအားကိုပြန်လည်ပြီးတော့မှဒီဒေတာခံတွေကိုယောကြည်ပေးတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့ယောကြည်ပေးမလဲဘယ်လိုနေရာမျိုးမှာရွှေ့ပြောင်းပေးမလဲပြီးရင်တို့ရဲ့အလုတ်တိုင်တက်မွေးဝမ်းကြောင်းကိုဘယ်လိုတာဝန်ယူပေးမလဲဆိုတာလုံးဝမပေါ်ပါဘူးမသိရပါဘူးနောက်ပြီးတော့မှဒီစီးပွားရေးစုံတွေနဲ့ပတ်သက်ပြီးတော့မှဒီတဘာဝပတ်ဝန်းကျင်အရာရောပြီးရင်လူမှုရေးအရာထိခိုက်မှုတွေကိုကြိုတင်ဆန်းစစ်ရမယ့်ဒီ EIA SIA process တွေကိုလုပ်ထားသလားမလုပ်ထားသလားဆိုတာလည်းကျမတို့မသိရဘူးပေါ့ဒီလိုသတင်းအချက်အလက်တွေမသိရတဲ့အခါပို့ပြီးစိုးရိမ်ပူပန်ပါတယ်ပြီးရင်တော့ဒီနေရာမှာရှိနေတဲ့လူတွေဒီအိမ်ထောင်ထိခိုက်နေတာတူတိုင်းအကုန်လုံးဟာဒီမင်းနာမှုကနေပြီးပြန်လဲကာဗာဖြစ်နိုင်မဲ့ပြန်လဲလှုပ်ရှားသွားလာနေထိုင်နိုင်ဖို့အတွက်လူတန်းစိတ်နေနိုင်ဖို့အတွက်ပြန်လဲရကာဗာဖြစ်မလားဆိုတာလည်းမသိရဘူးပေါ့အဲ့တော့တင်းနိုင်ရောကြီးပဲပေးတယ်ဆိုရင်မြေကြီးကိုဘယ်လိုလုပ်မှာလဲဒီမြေကိုတို့အနေနဲ့ဒီရောကြီးနဲ့ဒီလောက်ပမာဏမြေကိုလည်းပြန်မဝယ်နိုင်ဘူး နောက်တစ်ခုကတော့အသက်မွေးဝမ်းကြောင်းဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံသားတော်တော်များများဟာဆက်ရုံအလုပ်ယုံနေမှာဒီအလုပ်လုပ်တဲ့ delay မရှိဘူးအပုံလုံးတောတူတောင်သားတွေကမြေကြီးမှာပဲလုတ်ကိုက်စားတော့တာဖြစ်တယ်အဲ့တော့ဒီမြေယာတွေဆုံးရှုံးသွားတာဒီစီကုတ်ဆက်မှုစုံတွေစီပွားရေးစုံတွေဆုံးရှုံးသွားပြီမဲ့တို့တွေဟာဒီတို့လုထားတဲ့ဒီတိဆောက်မဲ့ဆက်မှုစုံတွေမှာအလုပ်အကန့်ရရှိဖို့ဆိုတာမလွယ်ဘူးပါဘူးတော်တော်များများတရုတ်နိုင်ငံရဲ့စီမံကိန်းတွေအကုန်လုံးဟာတရုတ်လုထားတွေနဲ့ပဲလဲပတ်တာပဲဖြစ်တယ်ပေါ့လမ်းဖောက်တာကအစအလုပ်တန်းကအစတရုတ်နိုင်ငံလုထားတွေကိုပဲအသုံးပြုတယ်ဒါကြောင့်မို့လို့ဒီအလုပ်အကန့်ခေါ်ထုတ်ဖို့အတွက်လို့ပြောတယ်မြန်မာနိုင်ငံသားတွေအလုပ်အကန့်ရရှိမှာတော့မဟုတ်ဘူးလို့ယူဆတယ်ရှင်အဲ့တော့ဒီလိုပြဿနာတွေနောက်ပြီးတို့ရေရှည်ဆိုက်ပြိုးရေးပဲလောက်တတ်တဲ့လူတွေဟာနောက်ထပ်ဒီနေရာတစ်ကိုပြောင်းထိုင်အောင်ဘာသွားလောက်စားမလဲမြေမရှိတော့ဘူးဆိုတဲ့အခြေအနေမျိုးမှာအခက်အခဲအများကြီးရှိပါလိမ့်မယ်။ဒါကိုလည်းစိုးရိမ်ကြပါတယ်။ဟုတ်ကဲ့လား။အဲ့
တော့စီပေါ်ရေးဆောင်အတွက်လည်းစိတ်ဆူရတာပေါ့နော်။ဒါပေမဲ့နောက်တစ်ခုကကျွန်မသိနေတာကဒီတရုတ်ကဒီဟိုတတတူခေါ်ရေးလုပ်ငန်းတွေမှာပေါ့နော်။ဒီနေရာတွေမှာလည်းမြန်မာအစိုးရနဲ့ဒီစာချုပ်တွေချုပ်ဆိုမှုတွေလုပ်နေပါတယ်။ဆိုတော့အဲ့ဒီမှာမှဟိုအပိုင်း၃ဘိုင်းခွဲပြီးတော့ဟိုပေါ့နော်ဟိုကတော့ပုံစံနဲ့ပြုတ်ပြပြီးမှာပရမောဘလောက်ပိုင်းကတော့ဒီဟို၆ဆင်းအပိုင်းပေါ့နော်၆ဆင်းဒီဟို၆ဆင်းနဲ့နောက်တစ်ခုကဒီဟိုအဓိကတော့ခါကြံပေါ့နော
်ဟုတ်ကဲ့ရှင်
ဖြစ်နေတာလေဒီနေရာလေးကိုပထမဆုံးစပြောပြီးပါဒီတတတူပေါ်ရင်းနဲ့ပတ်သက်ပြီးတော့
အဲ့တော့တတူတူခေါ်ရင်းမှာကျမတို့ကုမ္ပဏီများများမှာပေါ့နော်ဒီအာဒီ beneficiary ownership လို့ပြောတဲ့ဒီနောက်ပိုင်းနောက်ွယ်ကနေပြီးတော့အမှန်တကယ်ပိုင်ဆိုင်သူဟာဘယ်သူတွေလဲဆိုတာကျမတို့မသိနိုင်ဘူးပေါ့အဲ့တော့လောလောဆယ်ကျမတို့ရဲ့ဒီတည်င်းချက်လက်တော်တော်များများအရာဆိုလို့ရှိရင်တက်တည်ပြနေတာကတော့တချို့တွေကမြန်မာနိုင်ငံသားနာမည်နဲ့ခံပြီးတော့မှကုမ္ပဏီတွေကိုဒီမှာတူးဖော်နေတယ်သို့တော်လည်းပဲအမှန်တကယ်ပိုင်ရှင်တွေတရုတ်များဖြစ်တယ်ပေါ့ဒါကြောင့်မလို့ဒီကြောက်သိမ့်နေမှာပဲတရုတ်ဒီစာတန်းတွေကိုဘန်နာတွေကိုတွတ်ထောင်ပြီးတော့မှဓာတ်ပုံရိုက်ဖို့စူးစမ်းတဲ့အခြေတွေလည်းရှိခဲ့တယ်ပေါ့ဒါမဲ့တရားဥပဒေအရဆိုရင်တော့ဒါကိုခွင့်မပြုဘူးမြန်မာနိုင်ငံသားပဲဖြစ်ရမယ်လို့ပြောထားတယ်သို့တော်လည်းပဲဒီလိုမျိုးမြန်မာနိုင်ငံသားတယောက်ယောက်ရဲ့နာမည်ခန့်နဲ့ဝင်နေတာတွေလည်းအများကြီးရှိနိုင်တယ်ပေါ့ရှိလည်းရှိနေတယ်နောက်အဲ့လိုမျိုးလုပ်တဲ့အခါမှာကျမတို့ကဒီကြောက်သိန်းကိုတူးဖော်တာကနေပြီးတော့မှကုံချားကနေတွင်းွားကနေဒီကုံချောစဒီသုံးဆဲသူတွေအထိလက်ထဲရောက်ဖို့လို့ပြောတဲ့အခါမှာတော်တော်များများတော့ဒီကြောက်သိန်းတွေဟာမောင်ခုဈေးကွက်ကနေပဲတွားတယ်ဒါဟာမောင်ခုဈေးကွက်လို့ပြောလိုက်လို့ရှင်ဒါတွေဟာဒီကြောက်သိန်းမောင်ခုထွက်တာနဲ့တပြိုင်နက်မူရင်းဈေးဝါတွေကလည်းအများကြီးကြံဝင်လာတာလည်းပြန်ရှိတယ်ပေါ့နေဆက်ကနေတစ်ဆင့်ကြံဝင်လာလည်းရှိနေတယ်အဲ့တော့ဒီကြောက်သိန်းနေရာမှာထိခိုက်နေတာမှုဟာတဘာဝတရားစာရထိခိုက်တဲ့လူတွေရဲ့ဒီအဲ social life ပေါ့ဒီအဲလူမှုရေးရထိခိုက်နေတာမှုတွေအများကြီးရှိတယ်ပြီးရင်ဒီအဲဒုစရိုက်အားလုံးလည်းဒီကြောက်သိန်းနေနေမှာဖြစ်တယ်ပေါ့အဓိကအထင်ရှားဆုံးလောလောဆယ်ကတော့ဒီတဘာဝတဒီအဲပတ်ဝန်းကျင်ထိခိုက်မှုပေါ့မြေပြိုတယ်တစ်နှစ်တစ်နှစ်မှာလူများစွာတေးတယ်ဒီတူဖော်တဲ့စနစ်ကလည်းအဲစနစ်တကျဒီထိခိုက်နေတာမှုမရှိအောင်ကာကွယ်မှုမလုပ်ထားဘူးပြီးရင်လှုပ်သားတဲ့အားလုံးဟာပြန်ကျလှုပ်သားနေဖြစ်တဲ့အတွက်ကြောင့်အမတ်ခံချက်မပေးထားတဲ့အခါကျညစ်နာပြီးတည်ဆုံးပြီဆိုရင်လည်းပဲရော်ကြီးဟာထိုက်တန်တလို့မရဘူးတချို့ဆိုရင်ဘယ်နှရောက်သွားလို့တည်လားရှင်လားတော့မသိရဘူးပေါ့ဒီပြဿနာတွေအများကြီးရှိနေပါတယ်ဒါကလည်းတရုတ်ကအဓိကဝယ်ယူတဲ့ကုန်စည်ဖြစ်နေတယ်ပေါ့နောက်တစ်ခုကတော့ဒီဟာ zero budget ဆိုတာနဲ့လည်းပြန်ချိတ်ဆက်တယ်မြန်မာနိုင်ငံကတရုတ်ဒီကြောက်သိန်းကိုအချောထည်ထုတ်လုပ်တာအင်မတန်နည်းပါတယ်ဒီတဲ့မြန်မာနိုင်ငံကထက်တမြကြောက်သိန်းတွေဟာတရုတ်ကိုထက်သွားပြီးတော့မှတရုတ်ကနေကုန်ချောအနေနဲ့ပြောင်းဝင်နေပါတယ်အခုကြည့်ကျမတို့ဗိုလ်ချုပ်စည်းစည်းကွက်မှာကြည့်မယ်ဆိုရင်တော့65ရာခိုင်နှုန်းလောက်သောကုန်ချောတွေဟာတရုတ်ကနေပြောင်းဝင်တာကိုရောင်းနေတယ်လို့သိရပါတယ်ပေါ့အဲ့ခါကျအတူအစ်စ်မခွဲခြားနိုင်တယ်လို့ဒီရာကိုပြန်ပြီးဝယ်ယူဖို့အတွက်တရုတ်ကနေပြီးတော့မှဒီအဲကြောက်သိန်းကိုပြပြီးတော့မှဒီ tourism လုပ်ငန်းတွေအများကြီးလုပ်တဲ့အခါမှာလဲ zero budget စနစ်နဲ့ပဲလုပ်တဲ့အခါကျတော့မြန်မာနိုင်ငံကတော့ဒီကြောက်သိန်းနဲ့ပတ်သက်ပြီးတော့ကျမတို့ဒီအဝင်ဝင်ရမှုမရှိတဲ့ပြင်ထိခိုက်နေတာမှုတွေအများကြီးတည်တည်ကြိုင်းကြီးနောက်ဆက်တွဲနေပါပါလား
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုရိုနာကပ်ပြီးအစိုးရရဲ့သတင်းထုတ်ပြန်မှုလုံလောက်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီဗီလာ၁၆ရက်နေ့စင်းနေရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတွေလို့သံသယရှိပြီးစစ်ဆေးခဲ့သူ3200ကျော်ရှိတဲ့အနေနဲ့လူပေါင်း85ယောက်မှာဗိုင်းရပ်စ်ကူးစက်ခံထားတာတွေ့ရပါတယ်။အဲဒီလူတွေတဲကလူ4ယောက်တည်ဆုံးပြီး2ယောက်ရောဂါပျောက်ကင်းသွားပါပြီ။ကျန်လူနာတွေကတော့ဆေးရုံအသီးသီးမှာဆေးကုသမှုခံယူနေရပြီးအများစုကရန်ကုန်ဝေဘာကြီးဆေးရုံမှာပါ။နိုင်ငံကလည်းနှိုင်းရှင်ရင်မြန်မာနိုင်ငံရဲ့ဗိုင်းရပ်စ်ကပ်ဘေးအန္တရာယ်ကျရောက်မှုအတော်လေးသက်သာနေသေးတာတွေ့နိုင်ပါတယ်စစ်ဆေးပြီးလူတရားမှာပိုးတွေ့သူ 1.6 ယောက်နှုံးမဲ့ရှိတဲ့အတွက်တရားမှာ49ယောက်ဗိုင်းရပ်စ်တွေ့တဲ့ပြင်သစ်အယောက်20ဗိုင်းရပ်စ်တွေ့တဲ့အမေရိကန်နဲ့စပိန်စ 14 ယောက်တွေ့တဲ့အီတလီတို့နဲ့နှိုင်းယှဉ်ရင်အများကြီးနည်းနေသေးသလို12ယောက်တွေ့တဲ့ဖိလစ်ပိုင်15ယောက်တွေ့တဲ့အင်ဒိုနီးရှား6ယောက်တွေ့တဲ့မလေးရှားတို့နဲ့လည်းနှိုင်းယှဉ်ကြည့်နိုင်ပါတယ်။ထိုင်းကတော့မြန်မာနိုင်ငံနဲ့အတူတူဗိုင်းရပ်စ်ဆစ်ဆေးသူ100မှာ 1.6 ယောက်တွေ့ပါတယ်။ကမ္ဘောဒီးယားဗီယက်နမ်နဲ့လာအိုတို့ကတော့မြန်မာနိုင်ငံထက်အခြေအနေပိုကောင်းတယ်လို့ပြောနိုင်ပါတယ်။လောလောဆယ်မြန်မာနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပြီးတွန်းလှန်နေတဲ့အခြေအနေမှာအခက်အခဲပြဿနာတချို့ကြုံနေရသလိုအဲ့ဒီထဲမှာအစိုးရရဲ့သတင်းထုတ်ပြန်မှုပြဿနာမီဒီယာကျင့်ဝတ်ဆိုင်ရာအငြင်းပွားမှုပြဿနာတချို့နဲ့လည်းကြုံတွေ့နေရပါတယ်။ကုတပတ်အဲ့ဒီပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမပေါ်ပေါက်ခင်ကလေးကအစိုးရဖွဲ့နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်မှုအပေါ်သတင်းမီဒီယာသမားတွေရောပြည်သူတွေကပါကျေနပ်အားရမှုမရှိခဲ့ပါဘူး။နေ့စဉ်ကူးစက်ခံရသူတေဆုံးသူကောင်းမွန်လာသူတွေကိုအချက်လက်နည်းနည်းနဲ့ထုတ်ပြန်ပါတယ်။နောက်ကျန်းမာရေးဝန်ကြီးဌာနကအကောင့်ထဲဖို့ဆောင်ရွက်နေတာတွေကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတည်ကောင်းစရာတွေပြည်သူတွေလိုက်နာရမယ့်အချက်တွေစတာတွေထုတ်ပြန်ပါတယ်။တကယ်တော့လက်ရှိအချိန်ဟာကပ်ရောဂါဘေးဆိုင်လို့တနိုင်ငံလုံးနေအိမ်ထဲမှာပဲနေနေရတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုတာဟာတတိုင်းပြည်လုံးနေပယ်အားလုံးပြည်သူအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်နေတာမို့ပြည်သူတွေဟာတဲ့င်းတွေကိုတီးထက်ပိုတည်ကျင်ကြပါတယ်ဒီအတွက်လည်းအချိန်တိုင်းမှာမေးခွန်းတွေရှိနေပြီးမေးလဲမေးကျင်ကြပါတယ်ဒါပေမဲ့ကျန်းမာရေးဝန်ကြီးဌာနမှာအဲ့ဒီလိုသတင်းမီဒီယာတွေနဲ့အများပြည်သူမေးတာတွေကိုဖြေကြားပေးမဲ့စနစ်တစ်ခုတည်ဆောက်ထားတာမရှိပါဘူးငဘောတုံးကတော့မေးသမျှတွေကိုဒေါက်တာခင်ခင်ကြီးကဖြေကြားပေးပါတယ်နောက်ပိုင်းဒေါက်တာသာထွန်းကျော်ကိုပြောရေးဆိုခွင့်ရှိသူအနေနဲ့တာဝန်ပေးပြီးနောက်မှာတော့ဘသူမှသူ့ကိုဆက်သွယ်လို့မရတော့ပါဘူးနောက်တစ်ချက်ကတော့ပြန်ကြားရေးဝန်ကြီးဌာနပါတီတူရီစီကကောက်ခံထားတဲ့အခွန်ဘဏ္ဍာငွေအများကြီးတုံးကြီးလဲပတ်နေတဲ့ဝန်ကြီးဌာနပါလက်ရှိကာလမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့ကုန်သွယ်စီးပွားအခြေအနေအလုသမားရေးရာတွေဥပဒေချောင်းဆိုင်ရာတွေဗန်နဲ့ငွေကြေးဆိုင်ရာကိစ္စတွေစီးရင်းနဲ့ဒုက္ခတွေပြဿနာတွေပညာရေးကိစ္စတွေစသဖြင့်ပြည်သူတွေသိချင်တာအလွန်များနေတဲ့အချိန်မှာဒီအတွက်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘာမှလုပ်ပေးနေတာမတွေ့ရပါဘူးပြန်ကြားရေးကထုတ်ဝေထုတ်လွှင့်နေတဲ့သတင်းစာရေဒီယိုရုပ်မြင်သံကြားလိုင်းတွေမှာတော့ဖြော်ပြေရေးနဲ့ဝါဒဖန့်ချီရေးလောက်ပဲလုပ်နေတာတွေ့ကြရပါတယ
်။အစိုးရဟာကပ်ပြီးပြဿနာနဲ့ပတ်သက်ပြီးသတင်းမားတွေမဖြန့်ကြပါနဲ့ကောလာဟလတွေမတင်ကြပါနဲ့စသဖြင့်ပြောဆိုနေပေမဲ့အခြားတစ်ဖက်မှာတော့ပြည်သူတွေစိတ်နဲ့သိထိုက်တာတွေကိုဖြေပေးတာရှင်းလင်းပေးတာမျိုးလုပ်မပေးပါဘူး။ပုဂ္ဂလိကသတင်းစာတွေနဲ့မီဒီယာလုပ်ငန်းယာယီရက်ဆိုင်ထားတဲ့ကြံကာလအတွင်းမှာတော့ပိုဆိုးပါတယ်။ဒီဘာသာနှွေမီဒီယာတွေကထုတ်လွှင့်တာတွေကလွဲရင်ပြည်သူတွေဘာသာရေးချက်လက်တွေကိုမှသိမသိကြရတော့ပါဘူး။နောက်ပြဿနာတစ်ခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစံတရနဲ့စောင့်ကြည့်စခန်းတွေမှာနေရသူတွေရဲ့နာမည်နဲ့အချက်လက်တွေဖော်ပြသိမသိပြဿနာပါ။တချို့ကတော့ဒီလိုဖော်ပြခြင်းဟာကာကွယ်ရှင်ရဲ့ privacy ချိုးဖောက်သလိုဖြစ်တယ်။မီဒီယာကျင့်ဝတ်နဲ့လည်းမညီနိုင်ဘူးဆိုပြီးပြောဆိုကြပါတယ်။
ဒီနေရာမှာရှင်းရှင်းလင်းလင်းသိဖို့လိုတာကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာဘယ်လိုလူမျိုးတွေလဲဆိုတာပါ။သူတို့ဟာကိုယ့်ဘာသာကိုမသိလိုက်ဖဲအသက်ရှူလမ်းကြောင်းကနေတဆင့်ဗိုင်းရပ်စ်ကူးစက်ခံရသူပါ။ဘာပြင်းမှုမှလှုပ်ထားသူတွေမဟုတ်သလိုရာဇဝတ်မှုကျူးလွန်ခံရတဲ့တားဟောင်တွေလည်းမဟုတ်ပါဘူး။နောက်တစ်ခုက AIDS ရောဂါဆိုရင်သွေးသွင်းနာကတဆင့်ဆေးထိုးအပ်ကတဆင့်ကူးစက်နိုင်သလိုလိင်ဆက်ဆံရာကလည်းကူးစက်နိုင်တဲ့ရောဂါဖြစ်ပါတယ်။ဒါကြောင့်လူတချို့ဟာလူချင်းဝတ်ဆိုင်ရာနဲ့ဆက်ဆက်ပြီး AIDS ရောဂါတွေကိုမှားယွင်းတန်လျာထားတာမလိုလားတာခွဲခြားဆက်ဆံတာမျိုးလုပ်လို့ရှိပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာ AIDS လူနာတွေနဲ့လည်းနည်းနည်းလေးမှမတူပါဘူး။ဒီအတွက်လူတယောက်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအဖြစ်ထုတ်ဖော်တာပြောဆိုတာဟာအဲ့ဒီလူကိုနှိမ်ချရာစော်ကားရာလည်းမရောက်သလိုလူချင်းဝတ်ချိုးဖောက်လို့လည်းမဖြစ်စေပါဘူး။နောက်ပြဿနာတစ်ခုကကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးရဲ့သဘောသဘာဝပါ။ကမ္ဘာလုံးဆိုင်ရာကပ်ဘေးပြဿနာကိုအောင်မြင်အောင်ကင်တွယ်စီမံခန့်ခွဲနိုင်ခဲ့တဲ့ထိုင်ဝမ်လိုကိုရီးယားလိုနိုင်ငံတွေရဲ့နမူနာအရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြန်မြန်ဆန်ဆန်ရှာဖွေနိုင်တာထိတွေ့ဆက်ဆံခဲ့သူတွေရဲ့နောက်ကျောင်းကိုမှန်မှန်နဲ့မြန်မြန်ရှာနိုင်တာလိုအပ်ရင်အဲ့ဒီလူတွေကို quarantine လုပ်စေတာအဲ့ဓာရီပြည်သူတွေကိုသတင်းအချက်လက်မှန်မှန်နဲ့မြန်မြန်တိကျစေပြီးကာကွယ်နိုင်အောင်ဆောင်ရွက်ပေးတာမျိုးပဲဖြစ်ပါတယ်။တခုပဲသတိပြုဖို့လိုပါတယ်။ဗိုင်းရပ်စ်ကူးစက်ခံထားရသူတွေ၊တန်တရားနဲ့စောင့်ကြည့်ခံရသူတွေကိုပတ်ဝန်းကျင်လူအတိုင်းဝိုင်းကမကောင်းမြင်ပြီးထယ်ကျင်တာမျိုးမလုပ်မိကြလေအောင်ဖြစ်နိုင်ရင်စာနာထောက်ထားမှုနဲ့ကူညီဖေးမကြဖို့ကြဲကြဲပြန့်ပြန့်အသိပညာပေးရေးလုပ်ဖို့ဖြစ်ပါတယ်။
အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လက်ရှိကပ်ဘေးကိုရင်ဆိုင်တော်လှန်မှုမှာအစိုးရဟာအရင်ဘယ်အာဏာရှင်အစိုးရတွေနဲ့မှမတူအောင်စွန့်စွန့်တမန်လုတ်ကင်ဆောင်ရွက်အကောင့်တွေဖော်နေတာချမ်းသာသူတတ်နိုင်သူတွေကလည်းကူညီနေကြတာပြည်သူတွေကလည်းအစိုးရလမ်းညွှန်ချက်တွေကိုလိုက်နာနေကြတာညီမရတဲ့အချက်ပါဒီလိုချင်းဒီကောင်းအောင်မှာကျန်းမာရေးနဲ့ပြည်ကြရေးဝန်ကြီးဌာနတွေသာတည်င်းထုတ်ပြန်မှုတွေကိုဒီထက်တိတိယောက်လုတ်ကင်ဆောင်ရွက်နိုင်ခဲ့ရင်ကိုရိုနာကပ်ရောဂါဘေးတိုက်ဖြစ်မှုလုပ်ငန်းဒီထက်ပိုထိရောက်အောင်မြင်နိုင်မယ်ဖြစ်ကြောင်းပါ
ဒီရီအမေရိကန်ဗန်မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့တောက်ကြံကပဲနှစ်တစ်နှစ်ကိုကူပြောင်းခဲ့ပါတယ်နော်။ဒီကမ္ဘာလုံးထိခိုက်ခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရေးဆိုကြတဲ့လူတွေအားလုံးစိတ်ဒုက္ခရောက်နေရတယ်ပဲနှစ်တစ်ကိုကြော်ဖြတ်ခဲ့ရပါတယ်။ဒီမှာမင်္ဂလာပါ။ဗီအိုသတင်းဌာနကသတင်းသမားတွေအားလုံးဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်မြေကိုဗစ် -19 အသက်ရှူလမ်းကြောင်းဆိုင်ရာရောဂါကပ်ဆိုးကြီးကနေထောက်ရလွတ်မြောက်ကြပြီးတော့ကမ္ဘာလူသားတွေကိုအကျိုးပြုနိုင်တဲ့သတင်းသမားကောင်းတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ပေးတဲ့ဆုနဲ့ပြည့်စုံပါလေရှင်ဘရရှင်အောင်အောင်မက်ဆင်ဂျာကနေစာရေးပို့လာတာပါအခုလိုမျိုးတကွာလုံးကစိတ်ညစ်ညူနေရတဲ့အခြေအနေကြောင့်တော့တော်ရရှင်နေပို့လာတဲ့နှစ်တင်နှစ်ခွန်းဆက်လေးတွေကိုလည်းပြညပေးရင်းနဲ့မြန်မာနိုင်ငံကကျမတို့ရဲ့ VOA ဝိုင်းတော်သားတွေကလည်းတော်ရရှင်တွေကိုနှစ်သက်စုံကူတာထားတာပါဒီကပါချီပါရဲ့ရဲ့ချာပြီးရင်ရေမောပျော်ရွှင်ခြင်းညာပြန်ရောက်လာလေအိုးမာပေါင်းရကိုချုံပြီးမှမနစ်ခင်ရောင်မီရောက်တာအစလာနိုင်ကြပေရောအိမ်မက်တွေဟာပေလာတကယ်ဖြစ်လေအခုလိုနှစ်ကူးကာလမှာဆိုရင်မှုတွေပူပန်မှုတွေနဲ့ဒီတစ်စက်မှမဆိုခဲ့တဲ့ဒီနှစ်အတာတကြံမျိုးညမာပြည်သူတွေနောက်ထပ်ဘယ်တော့မှမကြုံကြပါစေနဲ့ကျွန်တော်တို့ကဘာကြီးမှာထူးဆန်းတဲ့ယောဂကပ်ဘေးတွေနောက်ထပ်မဖြစ်ပါစေနဲ့ကဘာကြီးအများဆုံးပြန်လဲကျမလာပြီးတော့အားလုံးအတွက်နေ့ရက်တိုင်းဟာตาရလှပကြည်နူးစရာတွေနဲ့ပဲကြုံတွေ့ကြပါစေလို့ညမာနှစ်သက်ခါသမယမှာဆူတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကစီတူပါဖောတာရှင်များအားလုံးကျမချမ်းသာကြပါစေဗျာ
အချက်ပြားတွေနဲ့ကြော်ဖြတ်ရတဲ့ဒီနှစ်အတာတကြံဖြတ်တမ်းမှုမျိုးကိုမြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့နောက်ပေတော့မှထပ်မကြုံရသေးဘူးဆုတောင်းပေးပါတယ်ကျမတို့ကိုချစ်တဲ့သူတွေဖြစ်ဖြစ်မုန်းတဲ့သူတွေဖြစ်ဖြစ်ဒီယောဂကပ်ဘေးကနေဝေးနိုင်ကြပါစေစိတ်ဆောင်ဖြစ်တဲ့နာကျင်မှုဝေဒနာကြောင့်ဖြစ်တဲ့နာကျင်မှုတွေကြားကအကြောက်တရားနဲ့ရှင်သန်ကြည့်ခြင်းရတဲ့ဘဝမျိုးတွေနဲ့လေဝေးနိုင်ကြပါစေအသွေးရောမတူတာဖြစ်တည်မှုမတူတာတွေကြုံရတိုင်းအေးများတဲ့စိတ်ချမြတ်တာနဲ့ငြိမ်းချမ်းခြင်းကသာအနိုင်ရပါစေလို့မြန်မာနှစ်သက်အခါသမယမှာသူတိုင်းအတွက်ဆုတောင်းမြတ်တာပို့တာပါတယ်ကျမမိခါပါတောတာချင်းလေးအကုန်လုံးစမ်းမအေးချမ်းပျော်ရွှင်နိုင်ကြပါစေ
သာဘောရှုပ်ပြီးဘုံဟုတ်ဘူးလူသာဘောချောင်းလမ်းဘုံဟုတ်ဘူ
းတင်းတင်းဆိုတဲ့ messenger ကပြည်ရေးတော်ရရှင်ကတော့ပြည်ရေးဝိုင်းတော်သားတွေမျိုးကိုမောင်နှမတွေအားလုံး covid-19 ဘေးကကင်းပြီးတော့နားဗျံပေးမရှိချမ်းသာဒုက္ခအပေါင်းနဲ့ပြေဝါကြပါစေကြောင်းဆုမွန်တောင်းလိုက်ပါတယ်ပြေဝါစေသောပြည့်စေသောလို့ဆုတောင်းပေးလာပါတယ်ဂျေဇုအထူးတင်ပါရစေတော်ရရှင်နတ်မိုဆန်ကတော့မိုင်းစွန်ခမင်္ဂလာရှိတော်နှစ်တင်မှာ view ရေဖွဲ့သားတွေအားလုံးနဲ့အတူကဘာသူကဘာသားတွေအားလုံးနဲ့နိုင်ငံသူနိုင်ငံသားတွေအားလုံးကပ်ဘေးဆိုကြီးကနေလွတ်မြောက်ပြီးတော့နှစ်တင်မှာစာပြီးတော့ကျန်းမာပျော်ရွှင်ပါစေလို့ဆုတောင်းပေးလာပါတယ
်မနစ်ခင်ရောင်ရီရောင်တာမစိုးစားနိုင်ရမေရော
ဇော်မျိုးဆိုတဲ့တော်ရှင်ကတော့မင်္ဂလာနှစ်တင်ပါမြန်မာနှစ်သက်မှာမြန်မာပြည်သူမြန်မာပြည်သားအပေါင်းနဲ့အဝေးရောက်မြန်မာတွေနောက်ပြီးတော့ကဘာသူကဘာသားတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ Stay strong စိတ်ဓာတ်ကြမ်းကြမ်းခံခံနဲ့ဆက်ပြီးတော့ရပ်တည်ပါလူသားအမှန်ရင်နှလုံးလာပြီးတော့ချစ်တတ်ကြပါစေဆိုပြီးတော့မေတ္တာပို့လာပါရဲ့ရှင
်မင်္ဂလာရှိတဲ့နှစ်သက်ပါရှင်ကျမတို့ရဲ့ပြိဿတ်ကြီးကိုပြောပြချင်တာကတော့အခုချိန်ကကပ်ဘေးကာလကိုရောက်နေတာမို့အပြင်ထွက်တိုင်းမှာနှာခေါင်းနဲ့ပါးစပ်ကိုကာထားတဲ့မတ်တွေကိုဝတ်ကြပါနော်အပြင်ကပြန်လာတဲ့အခါမှာလည်းအဝတ်အစားတွေကိုချွတ်ပြီးက ချက်ချင်းလျှော့ဖို့ပါအပြင်ကပြန်လာတိုင်းလက်ကိုလည်းဆေးဖို့မမေ့ပါနဲ့နော်ဒါဆိုရင်ဒီကပ်ဘေးကြီးကိုကျော်လွှားနိုင်မှာပါလို့ပဲစိတ်ခွန်အားတွေပေးပါရစေရှင်ကျမမအေးပါပါ
မြမပြည်သူပြည်သားအပေါင်းတို့လက်ရှိကြုံတွေ့နေရတဲ့ကိုဗစ်-19ကရောဂါဘေးအနေအောင်မြင်စွာကျော်လွှားနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့ပါရစေ။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေအားလုံးချုပ်ငြိမ်းပြီးငြိမ်းချမ်းရေးအမြန်တည်ဆောက်နိုင်ပါစေကြောင်းလည်းမျက်စိကူးအခါတမရပါဆုတောင်းအပ်ပါတယ်။
ချစ်ချင်းပဲပြောင်းလဲညှော်လင်းသမျှဖြစ်ဖို့လွယ်ထင်တာများမဖြစ်ခဲ့ရင်မိုးပါနဲ့ကလေးလေးရဲ့မြမနှစ်တဲ့အခါတမရမှာလက်ရှိတကဘာလုံးရင်ဆိုင်ကြုံတွေ့နေရတဲ့ယောဂကဆုံနဲ့စိန်ခုံမှုပေါင်းများစွာကိုအားလုံးအတူတူကျမ်းမာပျော်ရွှင်စွာနဲ့အမြန်ဆုံးအောင်မြင်စွာဖြတ်ကျော်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။တောတာရှင်များနဲ့တကွာအားလုံးပဲကျမ်းမာချမ်းသာကြပါစေ။ကျွန်တ ုံးပဲကျမချမ်းသာကြပါစေရှင်။ကျမပျော်ရှင်ခြင်းတွေစားထက်တဘူတိုးပြီးဒီယောဂကတ်ဆူကြီးတွေကလည်းအများဆုံးလုကင်းနိုင်ကြစေဖို့ဆုတောင်းပေးလိုက်ပါတယ်။ကျမအင်တနာထုံးပ
ါဒီနေ့အမျိုးသူကကျမပြားနဲ့မထိုက်တမ်းဘူးခွင့်လို့ပြီးတော့ကောင်းလို့နေရှင်ဘလို့ပဲဆိုလိမ့်မယ
်အဝေးရင်နေတဲ့နေရာကမြန်မာနိုင်ငံသူနိုင်ငံသားညီနောင်ဘွားတို့နဲ့ကမ္ဘာသူကမ္ဘာသားတွေအပေါင်းအားလုံးဒီနှစ်ဦးရဲ့အချိန်ကစပြီးတော့သက်ရှင်ကြမှာချမ်းသာကြပြီးတက်ဆုံးနိုင်ပျော်ရွှင်နိုင်ပါစေလို့သိတိရှင်ဆိုတဲ့တရားရှင်မင်္ဂလာဆုမွန်ချွေလာပါ၏ရသာကျော်ရှင်ရဲ့တော်ရှင်ကတော့ view ရဲ့အဖွဲ့သားတွေအားလုံးဆုတောင်းပေးတာကိုကျေးဇူးတင်ပါတယ်တဲ့ view ရဲ့အဖွဲ့သားတွေအားလုံးလည်းမြန်မာနှစ်တည်းနဲ့အတူရှင်လန်းချမ်းမြေ့ကြပါစေဆိုလို့ပြန်ပြောဆုတောင်းလာပါတယ်ကျေးဇူးထူးတင်ရှိပါတယ်ရှင်ဟန်ဆယ်အင်းလေးဆိုတဲ့တော်ရှင်ကတော့လေးစားချစ်ခင်ရတဲ့ view ရဲ့မြန်မာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးတဦးချင်းစီရဲ့နှစ်သက်ဆုတောင်းတွေကိုကြားရလို့အထူးနှစ်ထောင်အားရဖြစ်ရပါတယ်နှစ်သက်တောင်းစုများနဲ့ထက်တူဆွင့်သွားတဲ့ဒေသန္တရာတွေကိုလည်းအထူးနှစ်ချက်ရပါတယ်ဖြစ်ရဝိုင်းတော်သူဝိုင်းတော်သားတွေအားလုံးတစ်တဲ့အခါတည်းများမှာကျမ်းမာပျော်ရွှင်ကြပါစေ။ယောဂါပေးကင်းဝေးကြပါစေလို့ဆုတောင်းမေတ္တာပို့သလာပါရယ်။အထူးကျေးဇူးတင်ပါတယ်ရှင်။ဘေးရန်ဆုနေပြပါစေတော့
။ပြည်သူပြည်သားပေါင်းနှစ်သက်မှာကာယယောဂါစီရေးပฏิပကဘေးပရာပေါင်းကနေကင်းဝေးလွတ်မြောက်ကြပါစေ။ကြုံတွေ့လာတဲ့ပြဿနာတွေကိုသတိဉာဏ်ပညာသင်ခြင်းတုံတရားနဲ့ကျော်ဖြတ်နိုင်ပါစေလို့နှစ်သက်မှာစုမုံကောင်းပို့သအပ်ပါတယ
်နှောင်းနေများစွာလေးချက်ချင်းပဲပြောင်းလေညှောလင်းသမျှဖြစ်ဖို့မလိုထင်တာများမဖြစ်တော့ရင်ဘူပါနဲ့ကလေးလေး
သောတာရှင်များအားလုံးမင်္ဂလာရှိသောနှစ်သက်လေးဖြစ်ပါစေခင်ဗျာကျွန်တော်ကတော့တက်နိုင်ပါနှစ်ဟောင်းတွင်မှာခက်ခဲမျိုးစုံကြောရှင်စရာမျိုးစုံကိုကျွန်တော်တို့အားလုံးဖြတ်ကျော်နိုင်ခဲ့ကြပါပြီနှစ်တင်မှာလည်းစစ်တဲလူတဲနဲ့အရာရာကိုဖြတ်ကျော်နိုင်ပြီးစစ်ရှမ်းတာလို့ကိုကျဲမှာကြပါစေလို့အားလုံးကိုဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
သောတာရှင်များမင်္ဂလာပါရှင်မကြုံစဘူးအကြုံထူးတဲ့ရင်မဆိုခဲ့ရတဲ့တကြံနေ့ရက်တွေကိုဒီနေ့ခါမှာပဲအတူတူနှုတ်ဆက်လိုက်ရအောင်နော်မြန်မာနှစ်တကူကာလကစပြီးအားလုံးပဲပျော်ရွှင်ကြမှာခြင်းတွေစားထက်တဘူပူလို့တိုးလာကြပါစေရှင်။စိတ်ချမ်းသာကိုကြမှာရှိစေဖို့အတွက်လည်းကိုကိုကိုဂရုစိုက်ပြီးချစ်ရတဲ့သူတွေနဲ့လည်းအမြဲတူတူနေနိုင်စေဖို့အတွက်နှစ်သက်စုမုံကောင်းတောင်းပေးလိုက်ပါတယ်ရှင်။ကျမကတော့စုစုပါ
ချင်းကမှာစပြီးတော့ကျမ်းမာရှင်လဲဘေးအန္တရာယ်ကင်းကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာကျွန်တော်ကောင်းဆမ
ယူရီဝိုင်းတော်သားတွေအားလုံးနဲ့အတူဤကဘာမြေကြီးမင်္ဂလာနှစ်တမသည်နောက်နှစ်ပေါင်းများစွာဘေးရန်ခွာ၍စိတ်အေးချမ်းအသက်ရှိခြင်းကျမကျင်းလို့နဲ့ပြေပါပါစေ။တတိခိုင်ရဲ့မေတ္တာစေများနဲ့အတူနေ့ရက်တိုင်းမှာအေးချမ်းသာရပါစေ။ဤကဘာမေဆုပြုကိုရော်လေးဆိုရဲတော်ရရှင်အားလုံးကိုဆုတောင်းပေးလာပါရယ်။ရဲသေးဥဆိုရဲတော်ရရှင်ကတော့အေးချမ်းသာရရှိကြပါစေ။ကျမရှင်လန်းနိုင်ကြပါစေ။1382ခုနှစ်တကူးလာပြည့်တော်10ရက်နေ့မြန်မာနှစ်တကူးနေ့မှာအစဖြစ်ပြီးတော့မြန်မာနိုင်ငံတော်နိုင်ငံသူနိုင်ငံသားအားလုံးဘေးပေါင်းကင်းဝေးပြီးတော့အေးချမ်းသာရတိုးတက်ကြပါစေကြောင်းဆုမွန်ကောင်းများတောင်းအပ်ပါစေ။အားလုံးကိုသာပေးရဆုနဲ့ပြည်ပါမည်လို့ပြန်ပြောဆုတောင်းချင်ပါသေး။ဦးစောခိုင်ဆိုတဲ့တော်ရှင်ကတော့မြန်မာနှစ်တက်အခါတည်းများမှာဗျူရီဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။ချမ်းသာကြပါစေ။ဘေးရန်ချက်တင်ကင်းဝေးကြပါစေ။တောကခက်တင်ကင်းဝေးကြပါစေ။ကြံတိုင်းအောင်ဆောင်းတိုင်းမြောက်ကြပါစေ။ကောင်းကျိုးလိုရာအဖျားများပြေဝါကြပါစေ။ဆုပြုဆုတောင်းပေးလာတာပါ
။ကျွန်တော်ကတော့ကိုစောထပ်ပါဒီနှစ်တော့ကျွန်တော်တို့အားလုံးကြံကြံပျော်ပျော်ပါပါမဖြတ်တန်းကြရပြီမယ်ဒီရောဂါကြီးမကြခင်ပြီးသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်နှစ်တကစပြီးကျွန်တော်တို့အားလုံးပျော်ပျော်ရွှင်ရွှင်နဲ့စိတ်ခွန်အားတည်တည်နဲ့အတူတူရှေ့ဆက်နိုင်ကြဖို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါရှင်တိုင်းနေနဲ့မတူထူးခြားပြီးဖြစ်စရာကောင်းတဲ့မြမနှစ်တကူလေးဖြစ်ပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်ကျမလည်းအခြားသူများနဲ့တူမိသားစုနဲ့တူနေပြီးတော့အလုပ်တွေကိုအိမ်မှာပဲလုပ်နေရဖြစ်ပါတယ်။ဒါပေမဲ့ဒီစဉ်တို့ဒီကိစ္စရောဂါကြီးကိုကျော်လွှားနိုင်မယ်လို့ယုံကြည်ပါတယ်။မျှော်လင့်ပါတယ်။ဆုတောင်းနေပါတယ်။ကျမတော့ဒီစဉ်ဖြစ်ပါရဲ့ရှင်။နေရတာဖူးဖွေလို့နေတဲ့တိုင်းရှင်နဲ့နိုင်ခြင်းပဲဒီနေ့သူရှိနာကလန်းများလာပါဒီဘူး
မင်္ဂလာပါဒီအချင်းတို့ပါဒီနှစ်သက်မှာတငယ်ချင်းတွေရဲ့ပြဿနာတွေနဲ့ဝန်းနေစရာတွေအားလုံးတင်းကြပ်နဲ့အတူတူကြံခဲ့ပါစေအခုချိန်မှာ COVID-19 ဆိုတဲ့ coronavirus ကြီးကလူတော်တော်များများကိုဒုက္ခပေးနေပါတယ်အပြင်ကမထွက်ပါနဲ့လို့ချိန်မုံသတိပေးချင်ပါတယ်အိမ်မှာပဲနေတာအကောင်းဆုံးနည်းလမ်းပါပဲနောက်နဲ့ချင်းမုံတို့တင်းကြံမှာအတူတူကန်းကန်းရေကစားကြရအောင်နော် Happy Tinjun guys May the showers of Tinjun water wash away all of our problems and sorrows I'm looking forward to splashing water at next year's Tinjun with you all my friends Stay safe and healthy Bye
ဒီမှာပတ်သက်စာဆိုတဲ့တော်ရှင်တရားကိုဆူတောင်းမြတ်တာပို့သားလာတဲ့စာရိုလေးလို့မင်္ဂလာရှိသောနှစ်ဆန်းတည့်ရနေ့မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကြီးလဲနှိဟောင်းမှာကျန်ခဲ့ပြီးတော့မြန်မာပြည်ကြီးကျန်းမာအောင်မြင်ပါစေလို့ထပ်တူပြုဆုတောင်းချင်ပါသေး။ဗီရေပိဋကတ်တွေမြန်မာနိုင်ငံသူနိုင်ငံသားတွေကမ္ဘာသူကမ္ဘာသားတွေအားလုံးဒီကက်ဘေးဆိုးကြီးကနေအမြန်ဆုံးကြော်ဖြတ်ပြီးတော့မင်္ဂလာရှိရဲ့နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမြတ်တာထပ်လောင်းပို့သားပါရစေ
။Don't want just love and hope But don't want your lingering land jump to me But don't want your chicken yard to challenge for me Tajima What may I not come With three and keep me real
ခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်နိုင်ငံဝူဟန်မြို့ကစံတဆရာတယောက်ကတော့ကိုရိုနာဗိုင်းရပ်စ်ကိုမကူးစက်အောင်ပလတ်စတစ်ပလင်းနှခေါင်းစည်းတစ်မျိုးကိုတီထွင်ပြီးအသုံးပြုနေပါတယ်။အိန္ဒိယတီထွင်သူတယောက်ကတော့လူတွေအိမ်မှာနေဖို့အတွက်ဗိုင်းရပ်စ်ပုံစံကားတစ်စီးကိုတီထွင်ပြီးလမ်းပေါ်မောင်းရင်သတိပေးနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းကျန်းနဲ့မက်ဖင်ချူတွေတို့ကတင်ဆက်ထားပါတယ်။ ကိုရိုနာဗိုင်းရပ်စတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကစံသားဆရာတယောက်ကတော့ရောဂါပိုးမကူးအောင်ပလတ်စတစ်ပလင်းနှာခေါင်းစည်းတစ်မျိုးတီထွင်ပြီးအသုံးပြုနေပါတယ်။စံသားဆရာရန်ကွမ်းယူဟာသူ့အလုပ်တွေပြန်စရလို့ဝမ်းသာပေမဲ့လည်းရောဂါကူးခံရမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေသေးပါ။သူ့ဖောက်တယ်ရောသူပါဘေးကင်းလုံခြုံစေဖို့ပိုက်တက်ထားတဲ့ပလတ်စတစ်ဘူးဂုံတစ်ခုကိုတီထွင်ပြီးသူ့မျက်နှာနဲ့နှာခေါင်းကိုအုပ်ထားပါတယ်။ပိုက်ကောင်းကိုလည်းအနောက်ဘက်ကိုလှည့်ထားပြီးအဝကိုလည်းအဝတ်စနဲ့ပိတ်ထားတဲ့အတွက်ဒတွေးစားတွေနဲ့ရောဂါပိုးမွှားတွေဝင်ရောက်တာကိုကာကွယ်နိုင်ပါတယ်။တရုတ်ပြည်မှာရောဂါကူးစက်မှုရော့ကျသွားပြီးတဲ့နောက်အသွာလာကန့်တတ်မှုတွေကိုလျှော့ချပြီးဆိုင်တွေကိုပြန်ဖွင့်ဝင်ပေးခဲ့တာပါ။တချို့ဆိုင်တွေကပိတ်ထားသေးပေမဲ့လည်းတချို့တွေကတော့ပြန်ဖွင့်နေပါပြီ။ပြီးခဲ့တဲ့စနေနေ့ကတရုတ်ပြည်မှာရောဂါကူးစက်မှုတချို့ပြန်ဖြစ်ခဲ့ပေမဲ့လည်းဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ကို8,300ကျော်မှထိန်းထားနိုင်ခဲ့တာပါခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အရေးကြီးတဲ့နေရာတစ်ခုကတော့နေအိမ်မာလီကဖြစ်ပြီးအဲ့ဒီနီးနန်းကိုလူတွေလိုက်နာဖို့အတွက်အိန္ဒိယတီထွင်သူတယောက်ကဗိုင်းရပ်စ်ပုံစံကားတစ်စီးကိုတီထွင်လိုက်ပါတယ်။ဒီကောင်ကိုအဝိုင်းပုံစံတိဆောက်ထားတာဖြစ်ပြီးတော့ COVID-19 virus နဲ့တူအောင်အချွန်တက်တွေတက်ဆင်ထားတယ်လို့အစိမ်းရောင်လေးခြေသထားပါတယ်။ဒီကောင်ကိုတီထွင်တဲ့သရကာယဒက်ဟာအိန္ဒိယနိုင်ငံရဲ့နည်းပညာမျိုးတော်တစ်ခုဖြစ်တဲ့ Hyderabad မှာဒီကောင်ကိုတန်ပေါင်းပြီးနေအိမ်မှာမနေကြတဲ့သူတွေတယောက်နဲ့တယောက်ခက်ခော်ခွာမနေကြတဲ့သူတွေကိုဆီးလိုက်ပေးနေတာပါ။ Android CC scooter engine တက်ထားတဲ့ဒီကားလေးဟာလူတစ်ယောက်ပဲစီးနိုင်ပါတယ်။လက်ရှိမှာတော့အိန္ဒိယဟာ27ရက်ကြာစနေညလုံးအသွာလာစံတက်တဲ့ကာလကိုဖြတ်တန်းနေရတာဖြစ်ပါလေရှင
်ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းဗြိတိန်နိုင်ငံမှာတော့အိမ်မှာပဲနေရတဲ့အဖိုးအဖွားတွေအထီးမကျန်စေဖို့အတွက်အွန်လိုင်းကနေအဖိုးအဖွားမွေးစားနိုင်တဲ့အစီအစဉ်ကိုစတင်လိုက်ပါတယ်အဖိုးအဖွားတွေကိုကူညီဖို့အထီးမကျန်စေဖို့အဖော်ပြုပေးဖို့အတွက်စေတနာဝန်ထမ်းထောင်နဲ့ချီအဖိုးအဖွားမွေးစားမဲ့အစီအစဉ်တွေမှာပါဝင်လာကြတာပါ CHD Living အဖွဲ့ကစီစဉ်တာဖြစ်ပြီးတော့အိမ်မှာပဲနေနေရပြီးဘဲမှလည်းမသွားရဘသူလဲမှလည်းမတွေ့ရတဲ့အဖိုးအဖွားတွေအတွက်အတခြားအသက်အရွယ်ငယ်တဲ့စေတနာဝန်ထမ်းတွေနဲ့ချိတ်ဆက်စကားပြောနိုင်ဖို့စီစဉ်ပေးတာပါ Facebook Online ကိုသုံးပြီးအဖိုးအဖွားတွေဟာကလေးတွေလူငယ်တွေနဲ့စကားပြောနိုင်တာပါဒီအစီအစဉ်ကိုထပ်မံချဲထွင်ဖို့ CHD Living အဖွဲ့ဟာသူစီကစေတနာဝန်ထမ်းတွေတခြားပရဟိတအဖွဲ့တွေနဲ့ပူးပေါင်းလုပ်ကိုင်ဖို့လည်းဆောင်ရွက်နေပါတယ်ခင်ဗျာ
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
အသက်ရှင်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOA မြန်မာပိုင်းတင်းလာလေးနက်နက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါဒီကနေ့မနေ့အစောပိုင်းနောက်ဆုံးရသတင်းတွေအရဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်း2,300,000အထိမြင့်တက်လာခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာတော့သေဆုံးသူပေါင်း4,000နီးပါးနဲ့ရောဂါကူးစက်ခံထားရသူပေါင်း9,400ကျော်ရှိပြီးကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေပါတယ်။ဒါပေမဲ့နိုင်ငံတချို့မှာကူးစက်မှုနှုန်းပြန်ကျလာတာရှိပါတယ်။တနည်းအနေနဲ့နောက်ပိုင်းသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူပေါင်း117ဦးရှိသွားပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်လေးကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။
ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်သွားမှာပါ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်ွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ် COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.